Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VU American တန်ရင်2022ခုနှစ်ဇွန်လ26ရက်တနင်္ဂနွေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့ကနေတိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းတူမီတာ31 32 51နဲ့လိုင်းလမ်းမီတာ190ကနေတိုက်နာဆင်နိုင်ပါတယ်ရှင်ဒီနေ့တွေ့အစီအစဉ်မျိုးကတော့ကျွန်မများသိအောင်ပါရှင်
အလျက်ခပ်တဲ့ကြည့်ကြပါပါစေဒီကနေ့ထိတ်တန်းသတင်းတွေကတော့ရုရှားကယူကရိန်းမြို့တော်ကိုတနင်္ဂနွေနေ့ကပြန်လည်တိုက်ခိုက်လိုက်ပါတယ်ကမ္ဘာ့ချမ်းသာဆုံးဒီမိုကရေစီနိုင်ငံခေါင်းဆောင်တွေရဲ့စီဝေးကိုဂျာမနီနိုင်ငံကအင်ရှင်ဖြစ်တနင်္ဂနွေနေ့ကစတင်လက်ခံကျင်းပနေပါတယ်ကမ္ဘာ့စီးပွားအင်အားကြီး9နိုင်ငံ G7 အနေနဲ့ရုရှားနိုင်ငံကရွှေတင်သွင်းမှုတွေရပ်ဆိုင်းနိုင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်အဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးသတင်းတွေကိုကိုစောင်းဝင်လိုက်တဲ့ကျွန်တော်တမောင်တန်းတို့ကတင်ပြကြပါပါ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကို KNLA KNDU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဒီကနေ့သိမ်းယူခဲ့တယ်လို့သိရပါတယ
်ဥက္ကဋ္ဌကိုမနေ့ကအဲ့ဒါ KNLA နဲ့ဒီ KNDU PDF တွေပူးပေါင်းပြီးတော့ညခဲ့ရပါတော့သူစခန်းနဲ့ချင်းကတ်တယ်ချင်းကတ်ပြီးတော့မနေ့ကျတော့အဲ့တိုက်ပွဲတွေအပြန်အလှန်ပြစ်ခတ်ကြတာပြစ်ခတ်ကြတော့
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တို့ပြောသွားတာပါအပြည့်စုံကတော့အစည်းအဝေးနောက်ပိုင်းမှာထုတ်လွှင့်ပြပါမယ်ရှင်ဒီသတင်းနဲ့အတူကမ္ဘာဒုက္ခသည်များနေရင်းဂျာရီရဲ့ Let's Go Home လူလူလှူရှာမှုနောက်ယူကရိန်းကဒုက္ခသည်တွေကိုလက်ခံပေးနေတဲ့အိမ်နီးချင်းပိုလန်နိုင်ငံရဲ့အခက်အခဲစတဲ့သတင်းလွှာတွေပြီးတော့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပြပါမယ်ရှင်ဒီလိုအစည်းအဝေးနေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်နဲ့ကိုစောဝင်းလှိုင်တို့ပြောပြပေးပါရှင်
ရုရှားကယူကရိန်းမြို့တော်ကိုတနင်္ဂနွေနေ့ကပြန်လည်တိုက်ခိုက်လိုက်ပါတယ်။အနည်းဆုံးလူနေတိုက်ခန်းတွင်းအဆောက်အုံတစ်ခုထိမှန်ခဲ့တယ်လို့ Kiev မြို့တော်ဝန် Vitaly Klitschko ကပြောကြားလိုက်ပါတယ်။ G7 တို့တည်ကြတဲ့ကမ္ဘာ့ချမ်းသာဆုံးဒီမိုကရေစီနိုင်ငံ9နိုင်ငံကဂျာမနီနိုင်ငံမှာထိပ်သီးကြီးလကစတင်လိုက်တဲ့တနင်္ဂနွေနေ့မှာပဲအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ထိပ်သီးစည်းဝေးမှာရုရှားကျူးကျော်စစ်ကအဓိကအကြောင်းအရာဖြစ်ပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတနင်္လာနေ့မှာအစည်းအဝေးတက်ရောက်မှာဖြစ်ကြောင်းစနေနေ့ကပြောခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းစီဗီယာရိုဒိုနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာခဲ့ပြီးတည့်ရက်အကြာမှာရုရှားကမြို့တော်ကိုအခုလိုတိုက်ခိုက်လာတာလည်းဖြစ်ပါလေ။စီဗီယာရိုဒိုနက်စ်မြို့ရဲ့အနီးကမြို့လင့်ဆန့်စ်မြို့ကိုလည်းရုရှားကလုံးဝသိမ်းပိုက်ထားလိုက်ပြီလို့ယူကရိန်းကပြောပါတယ်။ဒိုနက်စ်ဒေသတည်ငြိမ်ဖို့ဆိုလို့ရှိရင်ရုရှားနဲ့လက်နက်ချင်းညီဖို့လိုတယ်လို့ယူကရိန်းပို့ချုပ်ကြီးဗယ်လာရီဇာလူဟန်နီကအမေရိကန်လက်နက်ကိုင်တပ်ဖွဲ့များပူးတွဲစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုက်မီလီကိုတောက်ချာတွေကဖုန်းနဲ့ပြောခဲ့ပါတယ်။ယူကရိန်းအနှံ့ပြားကိုရုရှားကဒုံးကျည်တွေနဲ့တိုက်ခိုက်နေပြီးဘယ်လာရုစ်နိုင်ငံရဲ့လေပြင်းပိုင်နက်ကနေလာတာဖြစ်တယ်လို့သတင်းတွေကပြောကြပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့ဘယ်လာရုစ်သမ္မတအလက်ဆန်ဒားလူကာရှန်ကိုတို့စိန့်ပီတာစပတ်မြို့မှာမတွေ့ဆုံပြီးနာရီပိုင်းအလုံးမှာအခုလိုတိုက်ခိုက်လိုက်တာလည်းဖြစ်ပါတယ်။
ကမ္ဘာစီးပွားအင်အားကြီး9နိုင်ငံ G7 အနေနဲ့ရုရှားနိုင်ငံကရွှေတွင်သင်းမှုတွေကိုရပ်ဆိုင်းတော့မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတံခတ်တဲ့အနေနဲ့ရုရှားနိုင်ငံပိုပြီးအထူးကြံတော့အောင်လှုပ်ဆောင်တဲ့ခြေလှမ်းတရားလည်းဖြစ်ပါတယ်။ရုရှားရဲ့အကြီးမားဆုံးပြပပုတ်ကုံဖြစ်တဲ့လောင်စာဆီပြီးရင်ရွှေဟာဒုတိယအများဆုံးပုတ်ကုံဖြစ်ပါတယ်။ရုရှားရဲ့ရွှေတွင်သွင်းမှုပိတ်ပင်ထားတဲ့အကြောင်းသမ္မတဘိုင်ဒန်ကတနင်္ဂနွေနေ့မှာကြေညာလိုက်တာဖြစ်ပြီးဒီကိစ္စကို G7 ကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်။လောင်စာဆီဖူလုံမှုရရှိရေးငွေကြေးဖောင်းပွားမှုရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကနောက်ဆက်တွဲအကျိုးဆက်တွေဖြစ်မလာရေးစတဲ့နီလန်းရှာဖွေရေးကိစ္စတွေကို G7 နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမယ်။ဂျာမနီနိုင်ငံပါဘေးရီးယားပြည်နယ်ကိုတနင်္ဂနွေနေ့က G7 ခေါင်းဆောင်တွေရောက်ရှိနေကြပါပြီ။ဒီ G7 ထိပ်သီးဆွေးနွေးပွဲဖွင့်ပွဲအခမ်းအနားမစခင်နိုင်ပိုင်းအလိုမှာပဲရုရှားကယူကရိန်းမြို့တော် Kiev ကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းမြို့တော်ဝန်ကပြောပါတယ်ခင်ဗျာ
။ကမ္ဘာ့ချမ်းသာဆုံးဒီမိုကရေစီနိုင်ငံခေါင်းဆောင်တွေရဲ့စီးပွားကိုဂျာမနီနိုင်ငံအင်ရှင်ဖြစ်တနင်္ဂနွေနေ့ကစတင်လက်ခံကျင်းပနေပါတယ်။ Britain, Canada, ပြင်သစ်ဂျာမနီ, Italy, Japan နဲ့ American ပြည်ထောင်စုတို့ခေါင်းဆောင်တွေဟာဂျာမနီနိုင်ငံကတောင်တန်းမြို့တစ်ပြုတ်မှာစီဝေးတိုင်မြင်နေကြတာဖြစ်ပါတယ်။အစီဝေးက3ရက်ကြာမှာပါ။ဒီအစီဝေးမှာယူကရိန်းအပေါ်တညီတညွတ်ထဲထောက်ခံတာကိုပြသကြမယ်လို့မျှော်လင့်ထားကြောင်းနိုင်ငံရေးသုံးသပ်သူတွေကထင်မြင်ကြပါတယ်။န NATO နဲ့ G7 နိုင်ငံတွေဟာပိုပြီးစည်းလုံးညီညွတ်လာတဲ့သတင်းစကားသာမဟုတ်ဘဲစီးရဲငမ်းမှုမှုကိုအတူတကွတိုက်ခိုက်ကြတယ်လို့ပဲကမ္ဘာဒီမိုကရေစီနိုင်ငံတွေဟာပူတင်ရဲ့လက်ချက်ဝါဒကိုတိုက်ခိုက်ကြမယ်ဆိုတဲ့သတင်းစကားကိုလည်းဒီထိတ်သီးညီလာခံကပါရပါမယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဂျာမန်လွတ်တော်ကိုမကြခင်ကပြောခဲ့ပါတယ်ဒီထိတ်သီးညီလာခံပြီးတဲ့နောက် G7 ကောင်ဆောင်တွေဟာစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပမယ် NATO အစည်းအဝေးကိုတက်ရောက်ကြမှာဖြစ်ပါတယ
်ယူကရိန်းနိုင်ငံကိုထောက်ခံအားပေးတဲ့အတွက်လောင်စာဆီနဲ့ဆန္ဒရိုက်ခါဈေးတွေတက်ကုန်တာအပါအဝင်ကွန်ကြားစီကြီးမမယ်ဆိုတာကိုကမ္ဘာကောင်းဆောင်နေအနေနဲ့သတိချက်ထားရမှာဖြစ်ပေမဲ့ဒီစစ်ပွဲအောင်နိုင်ရေးအတွက်ရုရှားရဲ့ပေးဆမှုဟာအဲ့ဒီမှာကပိုပြီးကြီးမကျပြမယ်ဆိုတာကိုလည်းလက်ခံကြရလိမ့်မယ်လို့ပြည်ရှာဝန်ကြီးချုပ် Boris Johnson ကပြောပါတယ်ရုရှားရဲ့ကြွကြော်တိုက်ခိုက်မှုကိုရင်ဆိုင်နေရချိန်မှာအနောက်အုပ်စုအနေနဲ့စီးလုံးညီညွတ်စွာဆက်လက်ရည်တည်ကြဖို့လိုအပ်တယ်လို့ G7 စီးပွားဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးစည်းဝေးပွဲအစမှာဝန်ကြီးချုပ် Boris Johnson ကအဲ့ဒီလိုပြောကြားလိုက်တာပါ
The price of backing down, the price of allowing Putin to succeed.
ရှုံးပေးလိုက်တာသမ္မတဗလာဒီမီပူတင်အနိုင်ရသွားတဲ့အတွက်ပေးစားရမယ့်တန်ဖိုးယူကရိန်းနိုင်ငံရဲ့အစိတ်အပိုင်းကြီးတချို့ကိုဖဲ့ထုတ်ပေးလိုက်ရတာသမ္မတပူတင်အောင်ပွဲရသွားစေတဲ့တန်ဖိုးဟာအမတန်မှကိုကြီးမားလွန်ပါလိမ့်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောသွားတာပါ။ရုရှားရဲ့ကြွကြော်စစ်ကိုခုခံကာကွယ်နေတဲ့ယူကရိန်းနိုင်ငံအတွက်လိုအပ်သလောက်ကူညီထောက်ပံ့ပေးသွားမယ်ဆိုတဲ့ညွှန်ညွှန်းမှုကိုဒီ G7 ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကပြသကြဖို့ရှိပါတယ်။ယူကရိန်းပြည်ပခါနဲ့နောက်ဆက်တွဲအဖြစ်နဲ့လောင်စာဆီနဲ့စားတောက်ကုန်ဈေးတွေအဆမတန်ထိုးတက်ပြီးစီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေတာကြောင့်တကဘာလုံးအတိုင်းအတာနဲ့မကြုံမှုတဲ့ငတ်မောခေါင်းပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့ဒီ G7 နိုင်ငံတွေကခေါင်းဆောင်တွေဟာမနစ်ကCOVID-19 ကူးစက်ပြန့်နှံ့နေတဲ့အတွက် online ကနေပဲ CEO ဘက်ကိုကျင်းပနိုင်ခဲ့ရတာကနေဒီနှစ်မှာလူချင်းတွေ့ပြီးထိပ်သီးဆွေးနွေးပွဲကိုပြန်လည်ကျင်းပနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လည်ပေးနေပါတယ်ရှင
်တင်းနေတဲ့ညဘက်သတင်းတွေကို VOE ကဆက်လက်ရှင်းပြနေပါတယ်ရိုဟင်ဂျာပြည်ပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးစုံစပ်ထက်မှုအတွက်တာဝန်ခံမှုရှိရာနိုင်ငံတကာနဲ့အာဆီယံရဲ့ကိစ္စလည်းဖြစ်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးကပြောကြားလိုက်ပါတယ်။ VOA ဘင်္ဂလားဌာနနဲ့ဝါရှင်တန် DC မှာလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာဒါဟာနိုင်ငံတကာကိစ္စဖြစ်တယ်လို့သံမတ်ကြီးပီတာဟတ်စ်ကဂျော်လ24ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
There is the role of the United States and the rest of the United Nations in pressing Burma and holding them accountable for what they've done and pressing them to have
ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အခြေအနေဖန်တီးရေးလူမျိုးစုံတပ်ဖြတ်မှုတွေအတွက်တာဝန်ခံမှုရှိ AP အားပေးရေးကိုကုလသမဂ္ဂနဲ့တကွာနိုင်ငံတကာနဲ့အမေရိကန်ကဆောင်ရွက်နေတဲ့အခမ်းအနားရှိကြတဲ့အောင်ဒါဟာအာဆီယံရဲ့အရေးကိစ္စလည်းဖြစ်ပါတယ်လို့သတ်မှတ်ကြီးကပြောသွားခဲ့တာပါရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာလူမျိုးစုံသတ်ဖြတ်မှုမြောက်တယ်လို့အမေရိကန်ပြည်အောင်စုကသတ်မှတ်ခဲ့တဲ့အတိုင်းရိုဟင်ဂျာတွေမြန်မာပြည်ပြန်နိုင်ဖို့အတွက်အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်ကအတူတကွလုပ်နိုင်ကြမယ်လို့ထင်မြင်ပါသလားဆိုတဲ့မေးခွန်းကိုသတ်မှတ်ကြီးကဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာရိုဟင်ဂျာတွေနေရပြန်နိုင်တဲ့အခြေအနေဖြစ်ပေါ်ရေးအတွက်တိတ်တိတ်ဆိတ်ဆိတ်လှုပ်ဆောင်နေကြကြောင်းသတ်မှတ်ကြီးကပြောကြားသွားခဲ့ပါတယ်။ဂျွန်နော့စကွဲနေကရိုဟင်ဂျာဒုက္ခသည်စခန်းအနှံ့ပြမှာအင်ဂျာရေးလှုပ်ရှားမှုဖြစ်ဒုက္ခသည်တွေကတောင်းချီပြီးတစ်ချိန်နဲ့ဆန္ဒပြခဲ့ကြပါတယ်။အဒီအရင်အပတ်တုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တနင်္ဂနွေနိုင်ငံကြီးဝန်ကြီးဌာနအတွင်းများရဲ့အစည်းအဝေးကိုကျင်းပခဲ့ပြီးရိုဟင်ဂျာများနေရပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်
။ကမ္ဘာနိုင်ငံပေါင်း90ကျော်မှလက်တလောဖြစ်ပေါ်နေတဲ့ Monkey Pox လို့ခေါ်တဲ့မျောက်ကျောက်ရောဂါကိုအနိကစောင့်ကြည့်ဖို့လိုအပ်ပေမဲ့ဒီရောဂါဟာကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်ကြီးညာထားရလောက်တဲ့အခြေအနေကိုရောက်မလာသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အာဖရိကနိုင်ငံတွေမှာကူးစက်လေရှိတဲ့ဒီမျောက်ကျောက်ရောဂါအခုလိုနိုင်ငံတကာကိုကူးစက်ပြန့်ပွားလာတာဟာထူးခြားတဲ့ဝိသေသဖြစ်ကြောင်း WHO ရဲ့အရေးပေါ်ကော်မတီကစနေနေ့ကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပြီးဒါကိုနှစ်ပေါင်းများစွာမျက်ကွယ်ပြုထားခဲ့ကြတယ်လို့ဆိုပါတယ်။အရေးပေါ်ကော်မတီအဖွဲ့ဝင်တွေအကြားကနဦးသဘောထားကွဲလွဲမှုတွေရှိခဲ့ပေမဲ့လက်ရှိအခြေအနေဟာကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေမဟုတ်ဘူးလို့ WHO အကြီးအကဲကိုအကြံပြုချက်တင်ပြကြဖို့ဆုံးဖြတ်ခဲ့ကြပါတယ်။ ဒါပေမဲ့လည်းဒီယောဂရဲ့အန်ဒီရရှိမှုသဘောတဘာဝကိုWHOကထောက်ပြထားပြီးယောဂပိုးကူးစက်ပြန့်ပွားခြင်းမရှိအောင်အထူးအာရုံဆိုင်လှုပ်ဆောင်ကြဖို့လိုအပ်တယ်လို့ဆိုပါတယ်ဒီယောဂကူးစက်ပြန့်ပွားမှုကိုအနိကစောင့်ကြည့်ပြီးလာမယ့်သတင်းပတ်အနည်းငယ်မှာပြန်လည်သုံးသပ်ဖို့လိုတယ်လို့WHOရဲ့အရေးပေါ်ကော်မတီကပြောပါတယ်ခင်ဗျာ
ဒီကွေလိုနိုင်ငံရဲ့ပြည်နယ်၆ခုမှာကြီးညာထားတဲ့ရေးပေါ်ခြေနေအမိန့်ကိုတမရဂိုလျောင်းမုလာဆိုကစနေနေ့ကရုပ်သိမ်းလိုက်တဲ့အတွက်အန်ဝေါ်စရာဖြစ်သွားခဲ့ပါတယ်။အဲ့ဒီပြည်နယ်တွေမှာဌာနေတိုင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားနေပြီးအမျိုးသားလွတ်တော်မှာအတိုက်ခံကတမရထွက်ပေးမဲ့အဆိုအပေါ်ဆွေးနွေးနေချိန်မှာတမရကခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဌာနေတို ံသတ်မှတ်ထိန်းချုပ်ပေးဖို့နဲ့ဘတ်ဂျက်မှာပညာရေးအသုံးစရမြင့်တင်ဖို့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တခါတခါအကြမ်းဖက်ဆန္ဒပြလာတတ်တာဟာအာဏာသိမ်းဖို့လမ်းကြတာဖြစ်တယ်လို့သပ္ပလလာဆိုကဆွဆွဲပြောကြားခဲ့ပါတယ်။ဆွေးနွေးညှိနှိုင်းကြခြင်းဖြစ်တာလူမှုငြိမ်းချမ်းရေးကိုတွေ့နိုင်တယ်လို့ပုတ်ရဟားမင်းကြီးကအီကွေဒိုကိစ္စနဲ့ပတ်သက်ပြီးပြောဆိုလိုက်ပါတယ်
။ယူကရိန်းစစ်ဘက်ကအပြည်ပြည်ဆိုင်ရာစစ်ရာဇဝမှုတရားရုံးအတွက်ရွေချက်အစ်စ်ကိုပေးလိုက်တယ်လို့ ICC နိုင်ငံတကာရာဇဝတ်ခွင့်ရုံးရဲ့ရှင်းလင်းချက်ခါရင်ခန်ကAFP သတင်းဌာနကိုပြောပါရယ်ဒီကနေ့တရားဥပဒေစိုးမိုးရေးကိုဆက်လက်ကန့်ဆွဲမထားနိုင်တော့ဘူးဆိုရင်မနေ့ဖြန်မှာလူတိုင်းအတွက်မျှော်လင့်ချက်အလွန်အလွန်ကိုနှက်ပါသွားပါပြီလို့သူကဆိုပါရယ်ယူကရိန်းကျူးကျော်စစ်ကြောင်းအဲ့ဒီအချက်ကိုပိုလို့အတိအမှတ်ပြုလာကြတယ်လို့ခရင်ခန်ကပြောပါရယ်ဇူလိုင်လ၁ရက်နေ့မှာကြာရောက်မဲ့ ICC အနှစ်20မြောက်နေ့မှာကျင်းပမဲ့အထူးညီလာခံမတိုင်ခင်မှာသူကအဲ့ဒီလိုပြောကြားလိုက်တာပါရောမပရင်ဂျင်စာချုပ်ကိုအကောင့်ထဲဖော်တဲ့အနေနဲ့2002ခုနှစ်ဇူလိုင်လ၁ရက်နေ့မှာ ICC ကိုထူထောင်ခဲ့တာဖြစ်ပါရယ်ခင်ဗျာ
တနင်္ဂနွေညပိုင်းတွေ့ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့ရပါရှင်ကျမတို့ထုတ်လွှင့်တဲ့ VUE Radio အစီအစဉ်တွေကို VUE ရဲ့ Facebook စာမျက်နှာ VUE Burmese News နဲ့နောက် website စာမျက်နှာ burmese.vuenews.com မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့တင်ဆောင်မာရီကိုတင်ဆက်ပေးခြင်းပါတယ်။ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်ဆင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဇွန်လ26ရက်နေ့ကတင်ယူခဲ့ပါတယ်။ဒီသတင်းကိုတော့ VUE သတင်းတောင်မတ်အေးအေးမှပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့မနေ့ပိုင်းကတင်ယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကအခုလိုပြောပြပါရစေ။
ဥပဒေကိုမနေ့ကKNL နဲ့ဒီ KNDO PDF တွေပူးပေါင်းပြီးတော့ညကလေးရပါတော့။သူကနချင်းကတည်းချင်းကပြောမနေ့ကျတော့အဲ့တိုက်ပွဲတွေအပြန်အလှန်ပြစ်ခတ်ကြတယ်ပြစ်ခတ်ကြတော့စခန်းကိုတင်းပြီးလို့အဲစခန်းကိုတင်းပြီးနောက်ပြီးတော့အဲ့မှာစခန်းကိုဆွတ်ခွာသွားတဲ့ဒီစကားစသက်သားတွေကိုလိုက်လံရှင်းလင်းနေတယ်ဥပဒေရှင်းလင်းနေတာဟုတ်ကဲ့
ဒီစခန်းဟာလည်းဘူဟာရအေးပါတဲ့စခန်းတစ်ခုဖြစ်ကြောင်းကိုလည်းပြောပြပါဗျာအဲ
ဒီဥပဒေကဝလီနဲ့ဟိုဒီကျွန်တော်တို့ဒီဘောဘူအိုလီနဲ့ဘလူးကြားမှာရှိကြပါတော့ဆိုတော့ဟိုလမ်းခွဲလမ်းစုံလေးတစ်ခုမှာပေါ့နော်ဆိုတော့ဒီမှာရတော့ရေးပါတဲ့နေရာတစ်ခုပါပဲစခန်းတစ်ခုပဲဟုတ်ကဲ့ဟုတ်ကဲ့ဒီစခန်းကလည်းကြာပြီဦးစကကျွန်တော်တို့ဒီ68နောက်ပိုင်းကျွန်တော်96လောက်မှာခရေကဒီစခန်းကိုဟိုဆက်ကစားတင်တာဟုတ်ကဲ့အရင်ကရင်စခန်းတွေပဲ
စနေနေ့ညတော့ကလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လုပ်ဆောင်ခဲ့ပါတယ်ဒီအတွက်အနီးတစ်ဝိုက်ကကြေးရွာတွေကပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်စခန်းသိမ်းတိုက်ပွဲအတွင်းနှစ်ဖက်အကြဆုံးတွေရှိနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ KNU ဘက်ကရောစစ်ကောင်စီဘက်ကရောကြဆုံးတဲ့စစ်သုံးပတ်စီးရင်ကိုသတင်းမထုတ်ပြန်သေးပါဘူး KNU ဘက်ကတော့ဥက္ကဋ္ဌစခန်းကိုတင်ယူပြီးတဲ့နောက်ညနေပိုင်းထိနယ်မြေရှင်းလင်းရေးတွေလုပ်ဆောင်နေရလို့လဲဆိုပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ Sita Anna Bimbi and Laubai, Yebare, consists of any pitte, Kianu Tamanga, Nemirega, Timuta, Doletane, Chongya Sakan, Tamacha, Nemiregaro, Moki Sakan, Tibabo Sakan, William Yeskan, Ukreta Sakan, Sare, Secosis Kanigo, Kianu Gap Yanle, Taikai, Pimpa Muri, Lokevare, Akuso in Kianu Tama, Tidi Maro, Secosi Tatin, and the Petai Bori, she may be, Kianu Tamati, Tamato,
တမဟာတော့တမဟာချောင်းနေမြေတွေမှာတော့စိုက်ပွဲတွေခက်ခဲစိတ်ဖြစ်ပေါ်နေပါတယ်ရှင်။မအေးမှာသတင်းပေးဖို့ထားတာပါရှင်။အခုဆက်ပြီးတော့ကမ္ဘာဒုက္ခသည်များနေမှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အတွက်တောင်းဆိုလှူရှာမှုတစ်ခုလုပ်ခဲ့တဲ့အကြောင်းကိုဆက်ချင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာကြားရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေမှာတိုင်းနဲ့ချီရိုဟင်ဂျာတွေဟာ Let's go home, Lulu Shamu, the Kulu Piro, near Pianguinabu, Sue, Sanabia, Tonsu, Kevari, Sinkomu, Kemuzone, Pipin, Kanta, Kantayare, the Doka, the Sakani, Maniare Boaha, the Kego, Mayeva, Ruinja Doka, the Vigale, Piovari, Bangladesh Nangan, Cox, Bazaga, Ruinja Doka, the Sakan, Atidima, Kolo, Nida, Ruinja Doka, the Vigo, Fiwi, Mima, Banga, Masumo, Mimian Piro, Susie, Tintia, Bitavarish. Kabaji's own Doka, the Sakan, Lu, Tinza, Koro, Kejare, Bangladesh Nangan, Cox, Bazar, Titarega, တိန်ချီတဲ့ရိုဟင်ဂျာတွေခိုလုံနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေဟာ၂၀၁၉ခုနှစ်နောက်ပိုင်းလူတသိန်းလောက်ဆန္ဒပြဝဲကြီးနောက်ပိုင်းမှာဘင်္ဂလားအစိုးရကလူစုလူဝေးခွင့်ပိတ်သင်ခဲ့ပြီးတဲ့နောက်မှာကိုဗစ်ကာလအတွင်းဒါကပထမဆုံးအကြိမ်တောင်းတဲ့ချီစုဝေးပြီးလူစုလူဝေးနဲ့ဆန္ဒပြနိုင်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာဒုက္ခသည်များအထိမ်းအမှတ်အကျို
ကျန်းဖက်ပရိပခာရီရဲ့နောက်ပိုင်းစစ်တပ်နဲ့နေသားဆောင်တပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာအသက်ဘေးကနေဆိုးရွားလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလို့ရကိုအိုးအိမ်ဆုံခွာထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲကမှရိုဟင်ဂျာမွတ်စလင်9000ကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတာပါ။ အခုဆိုရင်တော့ဒုက္ခတဲ့ဥယေကစက်သိန်းထိတိုးလာနေပြီးအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းလေးထဲမှာခိုလုံနေထိုင်ခဲ့ကြရတာ9နှစ်ကျော်လာပြီးရှိပေမဲ့လို့သူတို့နေရရင်ကိုပြန်ဖို့ကတော့မရေရာပဲအနာဂတ်ကမသေးချာနေတာပါ။ဒီလိုမျိုးတိမ်းရှိတဲ့ဒုက္ခတွေရဲ့အနာဂတ်မျောလင့်ချက်တွေပျောက်နေပြီးဘာမှရေရာမှုမရှိပဲမေးမိနေစေမှုအိမ်ပြန်ချင်ပါပြီလို့ဆိုလာသူကတော့ကုတုဘလောက်ဒုက္ခတဲ့စခန် နိုင်ငံဘောတင်ကြီးလေလုံးဝမငြိမ်းချင်ဘူးဒီမှာလူရက်သဘောလုံးနေမယ်ဆိုလို့ဆိုရင်ဒီမှာဘာတခုမှလည်းထူးကြမှာလည်းမဟုတ်ပါဘူ
းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကြီးထဲမှာဆက်ပြီးတော့မနေချင်တော့ဘူးအများဆုံးအိမ်ပြန်ပို့ပေးပါသူတို့အိမ်ပြန်ကြမှာပြီဆိုတော့ Let's go home လူလူလှူရှားမှုကမ်ပိန်းရဲ့စုဝေးတောင်းဆိုချက်တွေကတချို့ကတော့အဲ့ဒီလှူရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်က VOA ကိုအခုလိုပြောပြပါတယ်
ဒီမှာသူကအဓိကကျွန်တော်တို့ဒီကောင်းစီစားကိုပြောလာရောကအဓိကလိုရတဲ့အဓိကကျွန်တော်တို့ဒုက္ခစီမြိုင်တောင်းစီစားကတော့လည်းတော့ဒီလိုရင်းကြဒုက္ခစီမြိုင်မူရပါနိုင်ငံစားတေကွန်ပြရမယ်နည်းနည်းနိုင်မှာကျွန်တော်တို့လုံချိုးရပေါ့နည်းနည်းတော့ပါကျွန်တော်တို့တထုံးကိုရရှိစင်နိုင်အခြေခံဥပဒေကိုတို့ပြသင့်ပြရမယ်နည်းနည်းနိုင်မှာကျွန်တော်တို့ရကံပင်မှာရှိတဲ့ IDB ဒုက္ခစီစခင်များကိုပြသင့်ပြရောမူလနေရာတောင်သူတို့နေရာချပြရမယ်နိုင်ငံမှာကျွန်တော်တို့ရဲ့ campaign နဲ့နိုင်ငံတကာဖွင့်ပြများနဲ့မီဒီယာများအကန့်အသတ်ရှိဝန်ကွန်ပြရမယ်။သူတို့ရာရေးတွေဘာတွေသူတို့ဆောက်တာတွေဂျာတကင်ဆိုပြီးတော့အဲ့ဒီဂျာတကင်မှာကျွန်တော်တို့မျိုးကျွန်တော်မူလာနေရဖိတဲ့သူသိတော်မှာပဲသွားပြီးတော့ကျွန်တော်တို့ဆိုင်ခဲ့တဲ့ဟောက်စာပြည်များကိုကျွန်တော်တို့ကိုဆိုင်ဆောင်ကွန်ပြင်လေးပြရမယ်ပေါ့။နိုင်ငံကနေမှာကိုမြန်မာနိုင်ငံမှာသိနေတဲ့ဒီလိုလူတို့ကိုနေဆက်တဲ့ညံပေးတဲ့ဆိုင်ဆီပြီးတော့မှာတရတ်ဆီပြီးတော့ကျွန်တော်ဆောင်ရှားရအဲ့ဒီလောကုံချက်ကိုသူရောအမေသူရတန်ပြရမယ်
သူတို့ရဲ့နေစဉ်ဘဝနေထိုင်သွာလာလှုပ်ရှားမှုတွေတင်းကျပ်ပိတ်ပင်ကန့်သက်ခံထားရတဲ့ဒုက္ခတွေစခန်းတွေထဲမှာနေရတာကတကယ်ငရဲပါပဲအိမ်ကိုပဲပြန်ချင်ပါတယ်လို့ဆိုကြတဲ့ဒုက္ခသည်တွေအတွက်လက်ရှိဆရာနာသိမ်းခံထားရစေနေရရေးမြန်မာနိုင်ငံကိုပြန်ခွင့်ရရောသူတို့မျှော်လင့်ထားသလောက်ရေရာတဲ့အနာဂတ်နဲ့လုံခြုံစိတ်ချမှုပေးစွမ်းနိုင်တဲ့အာမခံချက်ရနိုင်ပါမလားဆိုတာကိုတော့ကုဒုပလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကအခုလိုသုံးသပ်ပါတယ်
အခုကျွန်တော်မြန်မာနိုင်ငံရဲ့အမြင်အစကိုရရှိနေစေလို့ဆိုရင်အခုဒီချိန်ဒီအခါမှာသူတို့ကဘသူ့ကိုမမလို့ဘူးဒီစစ်ကောင်စစ်တပ်ကလည်းဒီနာတပ်တွေလုံးမှာအဲနှိမ်ချမှုတွေတက်ကျမှုတွေအဲ့လို
ွေးရတယ်အဲ့လိုတွေးရတယ်ဆိုတော့ဒါတို့သင်တော်လို့မလူလာပါဘူးခုမြန်မာနိုင်ငံသားအချင်းချင်းပါပဲဒါကြောင့်မလို့ဒီလိုအရူဟင်ဂျာကိုတော့အရူဟင်ဂျာကိုလက်ပြီးလူမျိုးတွေတက်ပြီးလို့ဒီတော့ဘုမာတန်နိုင်ငံလို့မှာလူမျိုးတွေတက်တဲ့ပုံစံနဲ့ပဲပြောလုံးနေရပြီးတော့တိုင်းရင်သားလို့ပါတယ်ပြီးတော့မြန်မာတန်နိုင်ငံလို့သူကပြည်သူတွေကိုသူကကိုအမျိုးမျိုးငင်းတဲ့နဲ့ဆက်ပြီးတော့ချီကျော်ရဲမှလည်းတက်လိုက်အဲပြီးတော့မျိုးချူလိုက်အဲ့လိုအမျိုးမျိုးပေါ့နော်ဒါလည်းလူတွေတက်ပြောပါတယ်အဲ့ဒီတော့ကဘာတန်ဝန်အနေနဲ့လုံးမသာဘူးဖို့သာဝန်တက်ခုနေဒီကိန်းတော့အိုင်ဆိုင်လိုက်တယ်ကျွန်တော်မြန်မာနိုင်ငံကချမ်းနဲ့ပတ်သက်ပြီးတော့လဲမထတဲ့ပုံစံမျိုးပဲကျွန်တော်အမြင်တယ်အပါကြီးအနေနဲ့ကျွန်တော်မြန်မာနိုင်ငံရဲ့အချမ်းနဲ့ကိုရင်းဟင်းကြပါဝင်ဆိုင်ရင်သာလုံးပြီးတော့မြန်မာနိုင်ငံရဲ့ပြည်သူတို့အားလုံးကိုအမေထားဖို့အပါကြီးအနေနဲ့တို့အရတဲ့နေနဲ့အဲ့ဒါဒီဆောင်ရွက်ဖို့ပတ်တံတော့အဲ့ဒါပြီးသွားပါတော့
တကယ်တော့မြန်မာပြည်ကနေပြေးလာကြတဲ့တင်းချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကလက်ခံပေးထားတာပါသူတို့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအလှူရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့လှူဒန်းမှုတွေနဲ့ရပ်တည်နေထိုင်နေကြရတာပါရေရှည်သူတို့အတွက်အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့ထဲမှာရိုဟင်ဂျာတွေမိသားစုလိုက်စုပြုံပြီးနေရတဲ့ခိုးလုံတဲ့နေရာတွေကယာယီရွက်ဖြင့်တဲလေးတွေနောက်ကုလကဆောက်လုပ်ပေးထားတဲ့အုတ်ခဲအပေါ်ရတဲ့အိမ်လေးတွေမှာကလေးလေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပါတယ်။လေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရဲကျမ်းမာရေးအတွက်ကိုမိုးလေပြင်းတဲ့ယာတိဥရုဒဏ်ခံနိုင်ဖို့ပါကြန့်ခိုင်းတဲ့နေရာမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရခိုင်ပြည်နယ်မောင်နှောစာတိမိဘဘိုးဘစင်ဆက်လေယာလုပ်ငန်းကိုလုပ်ခဲ့ပြီးတော့မူလာတန်းကြကျောင်းဆရာတဦးလည်းဖြစ်တဲ့ဘာလုခါလီဒုက္ခသည်စခန်အမှတ်6မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုဤစလန်းလို့ခေါ်တဲ့ဥကျော်မြင့်ကတော့ဒင်္ဂလာမှာသူတို့နေစဉ်နေထိုင်ရက်တည်နေရတဲ့ဒုက္ခသည်ဘဝရဲ့စိန်ခေါ်မှုတွေကိုပြောပြပါတယ
်ကျွန်တော်ကလူမျိုးတုံးစက်ကြဲမှုဂျီနိုဆိုက်ချုံလုံခံရပြီးတော့ဘင်္ဂလားဒေ့ရှ်ကိုမောင်းတောက်ခံရတာကျွန်တော်က9နှစ်ကျော်ပြတ်ပါပြီဒီဒုက္ခသည်စခန်မှာကျွန်တော်အခက်အခဲမျိုးစုံနဲ့ကျွန်တော်ကကျောင်းတဲ့ညီဆိုင်ကုလုံးနေရတာရှိပါတယ်အဲဒီမှာဘေးအန္တရာယ်အမျိုးမျိုးနဲ့နောက်သဘောဝဘေးအန္တရာယ်ပေါ့ဗျာနောက်ကျွန်တော်မျိုးဆက်တိလူငယ် generation တွေရဲ့ဘုရားရေးကျမကြီးနောက်အစစအရာရာပေါ့ကျွန်တော်ကဆန်းဆုံးခံနေရပါတယ်ကျွန်တော်ရဲ့ဘဝဆိုတာရဲ့သူထဲမို့ဆိုတာတော်တော်လေးဆူဆူဝဝကျွန်တော်ကခံစားရပါတယ်ဒါကြောင့်မလို့ကျွန်တော်ကဆက်လက်ပြီးတော့ဒုက္ခတွေဘဝမှာကျွန်တော်ကမနေကျင်တော့ဘူးကျွန်တော်ရဲ့နေရည်ကြီးမြန်မာနိုင်ငံကိုကျွန်တော်ကအမြင့်ဆုံးတင်ပြပါတယ်ဒါပေမဲ့ကျန်တဲ့အချိန်မှာကျွန်တော်ရဲ့ဒေကွန်လုံဆောင်မှုဆိုတာရှိစီဖို့အလွန်အရေးကြီးပါတယ်ကျွန်တော်ကုန်တိုက်တာရှိရှိဒေကွန်လုံဆောင်တော့ကျွန်တော်ပြန်နိုင်ရဖို့ကျွန်တော်အတေးကြကျွန်တော်ရဲ့သုံးဆူရှာတဲ့မှာပါဝင်ပါကျွန်တော်မြန်မာပြည်သူပြည်သားကျွန်တော်ရဲ့ယူကုံမမများကိုကျွန်တော်အနေနဲ့သုံးဆူကြည့်တာကတော့ဒုမနာပြည်ကိုတို့ဟာရှိတယ်တို့မြန်မာပြည်ကိုတို့ဟာခါခွေစိတ်အမြဲတမ်းရှိတယ်တို့မြန်မာပြည်ရဲ့တံပူးသူတဲမှုကိုကျွန်တော်အမြဲလိုလားပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့နေရင်းမြန်မာနိုင်ငံကိုကျွန်တော်ပြန်ရင်ခဲအခုလက်ရှိဒုမနာပြည်သူပြည်သားတွေကခံစားရတဲ့ကိစ္စအပေါ်မှာကျွန်တော်ကအနာတမစိတ်မကောင်းပါဘူးသူတို့နဲ့ကျွန်တော်ကအတူတကွရစ်တဲ့ကြောင်းကျွန်တော်ကတင်ပြကြည့်ပါလေ
ဒီလိုသိချင်တဲ့ဒုက္ခတွေနေရရင်ပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့သဘောတူညီမှုလက်မှတ်ရေးထိုးထားသလိုပူးပေါင်းလက်တွဲလှုပ်ဆောင်နေပါတယ်လို့အုပ်ချုပ်တဲ့အစိုးရအဆက်ဆက်မြန်မာအနာပိုင်းတွေဘက်ကသတင်းထုတ်ပြန်ထားတာပါဒါပေမဲ့ပြည်လဲလက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ဒီအပေါ်မှာကုတုပလောင်ဒုက္ခတွေစကန်အမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခတွေ Rohibit ကလည်းခုလိုပြောပြပါတယ်
ကျွန်တော်တို့ကိုဒီနေ့ကလည်းညအားနဲ့ဘင်္ဂလားနိုင်ငံညနေကြည့်ကြပြီအခုကျွန်တော်တို့ကိုကျွန်တော်တို့မှာနိုင်ငံဆက်ပြားကခဏခဏဘင်္ဂလားဆီလာနဲ့ရှင်းနေမှုရှင်းနေလောက်နေတယ်ကျွန်တော်ဒီကပြည်များကိုခဏခဏရှင်းနေမှုလောက်တာသူတို့ရှင်းနေလောက်တာတဲ့ဒီကိုအချိလက်ချာနေတယ်ဘာမှပြမလာဘူးအဲ့ဒါကြောင့်ကျွန်တော်တို့ဒီမှာရောင်းကြဒီရောင်းကြလို့ညအားဒီမှာဒီဘက်ကကျမအမျိုးမျိုးဒုက္ခစေဒုက္ခရရနေတယ်။ကျွန်တော်ခင်ဗျားကျင်းကျင်းလာဆေးဘယ်လိုကျင်းကျင်းမှာကျွန်တော်တို့အဓိကသုံးဆုံးရှာအချမ်းများမှာလေကျွန်တော်တို့အင်ဂျင်နီယာကိုလက်ကဲမှုဆိုရင် တိနမနာယီတဲမှာကျွန်တော်တို့အတွက်ထားဝင်ကြည့်မှုရှိမှာပေါ့နိုင်ငံတကာနဲ့ဘင်္ဂလားအစူရာနဲ့ဒီဟင်ဂျန်ဒီဟင်ဂျန်လူမျိုးမှာပညာရှိတဲ့ပညာတဲ့ချင်းချင်းသူများကိုရှင်းရလို့ရမယ်ပေါ့
ဒီရိုဟင်ညာတွေရဲ့ Go Home Campaign လှုပ်ရှားမှုကပြီးခဲ့တဲ့သတင်းပတ်ဂျွန်လ14ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေအွန်လိုင်းဆွေးနွေးမှုပြီးတဲ့နောက်မှာရိုဟင်ညာတို့အင်ဂျန်ရေးနောက်လူဝင်မှုကြီးကြပ်ရေးဆိုင်ရာစစ်စစ်ဆောင်ရွက်မှုပြန်လည်နေရာချထားရေးနဲ့မိမိဆန္ဒအလျောက်နေရပြန်ရေးအတွက်ယုံကြည်မှုတည်ဆောက်ဖို့လုပ်ငန်းအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဖြစ်ပေါ်လာတာပါ VOA မြန်မာပိုင်းကနေဆက်သွယ်မေးမြန်းခဲ့သမျှရိုဟင်ညာဒုက္ခသည်တွေကတော့သူတို့ဘယ်နိုင်ငံဘယ်ဒေသကိုမှခရီးမဆက်လို့ပဲမိမိတို့ဘိုးဘားဆင်ဆက်နေထိုင်ရှင်သန်ခဲ့တဲ့ရခိုင်ပြည်နယ်နေရရင်းကိုပဲပြန်လို့ကြတယ်လို့ဆိုပါတယ်ဒီလိုရိုဟင်ညာတွေကအိမ်ပြန်ခြင်းနဲ့သူတို့အတွက်လူခွေးနဲ့အညီအာမခံချက်တွေပေးပါတာဝန်ယူမှုတာဝန်ခံမှုတွေရှိရပါမယ်ဆိုတဲ့တောင်းဆိုချက်တွေနဲ့စုဝေးဆန္ဒပြနေကြပေမဲ့ရိုဟင်ညာဆိုတဲ့အတုံးကိုတော့လက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတဲ့စွဲချက်ကိုညှင်းပယ်ထားပြီးလက်ရှိ ICJ နိုင်ငံတကာတရားခုံရုံးမှာတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြပေးထားတာပါရှင်။အခုဆက်ပြီးတော့ယူကရိန်းစစ်ပွဲဒုက္ခတွေအရေးပဲကိုဆက်ချင်ပါတယ်။ပိုလန်နိုင်ငံသားတွေဟာစစ်ဖြစ်နေတဲ့အိမ်နီးချင်းယူကရိန်းကထွက်ပြေးလာတဲ့ဒုက္ခတွေကိုနှွေးနှွေးထွေးထွေးကြိုဆိုပေးမယ်လေ။လူဦးရေ38သန်းမြင့်ရှိတဲ့ပိုလန်မှာဒုက္ခတွေက3သန်းကျော်ရှိလာတာကတော့အကြီးမားဆုံးစိန်ခေါ်မှုဖြစ်လာပါတယ်။စစ်သားဆက်ဖြစ်နေမယ်ဆိုရင်ဒုက္ခတွေအရေးဟာပိုလန်အတွက်လက်ရှိအခြေအနေကိုဆက်ထိန်းထားဖို့ခက်ခဲနိုင်တဲ့အကြောင်းဝါဆိုမြို့ကနေ Greg Flakas ပြောတဲ့သတင်းကိုတော့ကိုရနိုင်ပြောပြပေးပါရှင်
။ပိုလန်နိုင်ငံဟာယူကရိန်းစစ်ပွဲဒုက္ခသည်တွေရဲ့တဝက်ကျော်ကိုလက်ခံကူညီနေပြီးတော့အထူးသဖြင့်မျိုးသမီးတွေနဲ့ကလေးတွေအတွက်ဆိုပိုလန်နိုင်ငံသားအလုံးကသူတို့အိမ်တကားတွေဖွင့်ပေးထားတယ်လို့လူမှုကူညီရေးအတင် Polish Migration Forum ရဲ့ဥက္ကဋ္ဌ Anies Kosowicz ကပြောပါတယ်
။ Overwhelming majority of Poles not only are
ပိုလန်နိုင်ငံသားအများစုဟာဒုက္ခသည်တွေကိုရွှေ့ပြောင်းအခြေချရမှာကူညီပံ့ပိုးတာဒါမှမဟုတ်ပြောင်းရွှေ့လာသူတွေကိုစာနာထောက်ထားပါတယ်လို့ပြောနေုံနဲ့မကဘဲနဲ့ထိတိယကူညီတဲ့အပြင်သူတို့အိမ်တွေမှာပါခေါ်တင်ထားပေးကြတာပ
ါပိုလန်တိုင်းနိုင်ငံလုံးမှာလည်းယူကရိန်းလန်နေတဲ့အခြားစီးလုံးညီညွတ်မှုကိုပြတဲ့အမှတ်အသားတွေရှိနေပါတယ်ဝါဆောမျိုးရဲ့ဒီပန်းချန်ထဲမှာဆိုရင်လည်းယူကရိန်းလန်ကိုကိုးစားပြုတဲ့အဝါနဲ့အပြာရောင်တွေကိုစိုက်ပျိုးထားတာပါဒါမဲ့လည်းအဲ့ဒီလိုစိတ်အားထက်သန်မှုတွေရော့လာနိုင်တယ်လို့ကိုဆိုဝစ်ကပြောပါတယ
် Maybe flowers are a good example because
ဆာမင်တွေကမကြခင်သေးသွားတာမျိုးပေါ့ရှင်ဒါကအနည်းဆက်ဆုံးဥပမာလို့ပြောရမှာပါပဲစာနာတနာတာတွေဂယုနာသက်တာတွေညော့နေတာမျိုးခက်မြန်မြန်ဖြစ်မလာပါစေနဲ့လို့ပဲမျှော်လင့်နေပါတယ်အခြေခံအားဖြင့်ဒုက္ခတွေအများအပြားကိုရေရှည်ကူညီထောက်ပံ့မှုပေးနေရတာကိုဆက်ပြီးတော့ထိန်းနိုင်ဖို့ခက်ပါလိမ့်မယ်
Basically it's difficult to maintain this high level of involvement and support
ယူကရိန်းနိုင်ငံသားတွေကပိုလန်နိုင်ငံနဲ့အလုပ်ကိုင်တွေရလာတာနဲ့အမျှအလုပ်သမားဈေးကွက်မှာလည်းအခြေအနေတင်းမာလာနိုင်ပါတယ်ဆိုနီယာဆိုတဲ့ main ကလေးကခရကောင်းမျိုးကဒုက္ခသည်ခန်းနာမှာနေသူပါသူကပိုလန်နိုင်ငံသားတွေဟာယူကရိန်းတွေကြောင့်အလုပ်ရှာလို့မရပဲဖြစ်ကုန်တယ်လို့ဆိုပါတယ
်The
Polish people don't have to work. ဒါမဲ့တရားဝင်ထုတ်ပြန်ထားတဲ့အလုံးလက်မဲ့နှုံရောကြတဲ့ကိန်းကနန်းကတော့ဆိုနီယာလိုစိတ်ကူးတက်တက်ပြောစကားနဲ့ဖီလာဆန့်ကျင်ဖြစ်နေပါတယ်။ပြီးခဲ့တဲ့3လအတွင်းယူကရိန်းဒုက္ခသည်အမျိုးသမီးတသိန်းဝန်းကျင်လောက်ဟာပိုလန်နိုင်ငံမှာအလုပ်လုပ်ခွင့်ရကြပါတယ်။တကယ်ကတော့စစ်ဆဖြစ်တာနဲ့ပိုလန်နိုင်ငံကဆောက်လုပ်ရေးလုပ်ငန်းကအများစုဖြစ်တဲ့လုပ်ငန်းပေါင်းစုံကယူကရိန်းလူသမား8သိန်းဟာရုရှားကြီးကြော်မှုကိုခုခံတိုက်ခိုက်ဖို့ပြန်သွားခဲ့ကြတာပါပိုလန်ရောက်ယူကရိန်းဒုက္ခသည်အများစုကအိမ်ပြန်ခြင်းကြပေမဲ့သူတို့တဲကအများပြားကတော့ရွေးချယ်စရာလမ်းမရှိဘူးလို့ကိုဆိုဝစ်ကပြောပါတယ
် I think that right now we know that there will be people who will not be going back even if the war finishes tomorrow
မနေ့ကစစ်ပွဲပြီးသွားပြီဆိုရင်တော့ပြန်သွားကြတော့မှာမဟုတ်ဘူးလို့ထင်ပါတယ်ပြန်သွားရအောင်သူတို့မှာကုန်းကောက်စရာတော့မှာမရှိတော့တာကို
ယူကရိန်းနဲ့ပိုလန်နိုင်ငံတွေမှာဒုတိယကမ္ဘာစစ်နဲ့ဆိုဗီယက်လွှမ်းမိုးတဲ့ကာလတွေအတွင်းနာကျင်စရာသမိုင်းဖြစ်ရပ်တွေရှိခဲ့တဲ့အကြောင်းနဲ့နိုင်ငံလုံးကပြည်သူတွေဟာရန်လုံရန်စမှုတွေရပ်တန့်သွားဖို့ဆန္ဒရှိနေကြသည့်တိုင်အောင်အဆုံးသတ်မဲ့ပုံတော့မရှိသေးပါဘူးလို့ကိုဆိုဝစ်ကပြောပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့ရပါရှင်ဖီရီကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်လို့တဲ့ VOE ကိုတည်သချင်းကြောင်းလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese.voenews.com ဖြစ်ပါတယ် VOE ရဲ့ Facebook စာမျက်နှာ Messenger ကနေလည်းစာရေးသားပြီးတော့ဆက်သွယ်နိုင်ပါတယ်ရှင်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ
တကယ်ဘဝဇက်လန်းတွေ one click ကလုတ်ချက်နဲ့ယုံနေကဘာရရကအတန်တွေကိုချိဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါမင်္ဂလာညချမ်းပါရှင် VUE American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတူမီတာ31 32 57နဲ့လိုင်းလက်မီတာ190ရူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ burmese.voanews.com လို့မှလည်းအချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဒုတိယပိုင်းညယူရဲ့အစီအစဉ်ဒီမှာတော့တနင်္ဂနွေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍအထူးခြားစံပြသတင်းများနဲ့တတိယနေ့ကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်တွေနဲ့ထုတ်ပြန်ကြေညာချက်တွေကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုဆွေးနွေးတင်ပြမှာပါ။မှတ်ရင်ချင်းတိုင်းကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ပြအာဏာသိမ်းချိန်ကတည်းကအန်းစည်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအကျဉ်းထောင်ထဲပြောင်းရွှေ့လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတဖင်ဒူဂျာရစ်ကနယူးယောက်ယုံကျုံမှာပြုလုပ်တဲ့ပြီးခဲ့တဲ့ဂျာတာပရီနီကသတင်းစာရှင်းလင်းပွဲမှာအခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မိပါတယ်။ဒေါ်အောင်ဆန်းစုကြည်သာမကတမရနဲ့တခြားနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုမှုတွေကိုဆန့်ကျင်တဲ့လှုပ်ရက်ပါလို့စစ်ကောင်စီရဲ့လှုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းအရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးအတိဒုက္ခတွေပိုပြီးခံစားကြရလိမ့်မယ်လို့သတိပေးလိုက်တဲ့အကြောင်းကိုဂျွန်လ23ရက်နေ့က VOA ကထုတ်လွှင့်ခဲ့ပါတယ်။ Tom Andrews ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတေကြေကြရပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်မြမပြည်သူတွေအတွက်ဒီတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့စိုးရင်တကြီးတတိပေးခဲ့ပါတယ
်ဆရာနာသိန်းကြီးနောက်ပိုင်းအကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံချင်းကြီးဟာဒေတာရင်းကိုပါရိုက်ခတ်မဲ့အနေအထားရှိနေတာကြောင့်နိုင်ငံတကာကအငြင်းဆုံးတုံ့ပြန်ဖြေရှင်းကြဖို့လိုအပ်ကြောင်းကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကြော်လွန်တက်ရောက်ရိုက်ခတ်လာနိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue အာရှလုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်ဒါအပြင်နော်လင်းဟေစာကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုသာလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာပိုပြီးကျယ်ပြန့်လာမယ်စစ်တပ်ဟာအင်အားအလွန်ကျော်ဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေပေါ်မှာအပြင်းထန်တိုက်ခိုက်နေတယ်လို့ခုခံတိုက်ခိုက်နေသူတွေကလည်းတုံ့မြင့်ချေမှုန်းနေပါတယ်ဝေဟင်ကနေဘုံကျဲတိုက်ခိုက်တာတွေကလည်းအသုံးပြုနေတယ်အရက်ထက်အဆောက်အုံတွေနဲ့ကြီးရွာတွေမိရှုဖျက်ဆီးခံနေရပြီးနိုင်ငံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂထွေထွေညီလာခံရဲ့အလွတ်သဘောတင်ပြဆွေးနွေးပွဲမှာဂျွန်လ23ရက်နေ့ကတတိပီပြောကြားခဲ့ပါတယ်
။နိုလင်းရေစာကမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေတာကိုလည်းအလေးထားတင်ပြခဲ့တာတွေ့ရပါတယ်။တိုင်းနဲ့ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာလူဦးရေရဲ့၄ပုံတပုံဖြစ်တဲ့လူပေါင်း 14.4 သန်းဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းထောက်ပြပြောဆိုခဲ့ပါတယ် UNHCR ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်အရေးအတွက်ဇက်တိုက်မြင့်တက်လာနေတယ်အခုဆိုရင်အိုးအိမ်ဆွန့်ခွာရသူဒုက္ခသည်အရေးအတွက်ဟာ 1.2 သန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်စစ်ပွဲအကြမ်းဖက်မှုပဋိပက္ခဒါမှမဟုတ်ဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့် ကမ္ဘာတစ်လွှာထွက်ပြေးနေရတဲ့ဒုက္ခတွေ29ခုနှစ်တန်းကျော်ရှိတယ်။စီးရီးယားကတော့ဒုက္ခတွေအများဆုံးဖြစ်ပြီးအာဖဂန်နစ္စတန်၊ကွန်ဂို၊တောင်ဆူဒန်နဲ့မြန်မာနိုင်ငံတို့ဟာဒုက္ခတွေအများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခတွေများဆိုင်ရာအေဂျင်စီရဲ့ပြောခွင့်အရရှာဗီယာမန်ထူးကဂျနီဗာမှာပြောကြားခဲ့ပါတယ်။
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာအဖွဲ့ WIWM အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီရဲ့တေရန်ချမှတ်တဲ့လုပ်ရဟာနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တယ်လို့ဂျွန်လ20ရက်နေ့ကပြောကြားလိုက်ပါတယ်။မျှတစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကိုက်ညီပဲတေရန်ပေးတာဒါမှမဟုတ်ဖမ်းဆီးချုပ်နှောင်တာမျိုးဟာလူသားတို့ပေါ်ကျူး
NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်သူအပါအဝင်လူလေးဦးကိုအများရှိမောက်မှာစစ်ဆေးကြားနာမှုမလုပ်ဘဲစစ်ခုံရုံးကနေတည်တံကျုံးမိတ်ချမှတ်လိုက်တဲ့အကြောင်းဂျွန်လ3ရက်နေ့မှာမြန်မာစစ်ကောင်စီကကြေညာခဲ့တယ်လို့
လူပုဂ္ဂိုလ်ရဲ့အခြေခံရပိုင်ခွင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကုလသမဂ္ဂမှာလူလင်းဟင်စာတင်ပြခဲ့တာကိုကောက်နှုတ်ပြီးဖော်ပြရရင်မြန်မာနိုင်ငံရဲ့ပဂတိအခြေအနေဟာလူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အုံတွေပြိုလဲမဲ့အန္တရာယ်ရှိနေပါပြီ။နိုင်ငံလူဦးရေရဲ့တဝက်ဟာဆင်းရဲမွဲတွေမှုနဲ့အတူနေထိုင်နေကြရပြီးလက်နက်ကင်ပဋိပက္ခ ဒီမိုကရေစီတော်လှန်ရေးအင်အားစုတွေကိုဘေးဖယ်ထားတယ်။2023ခုနှစ်မှာစစ်ကောင်စီကလုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲဟာနိုင်ငံရေးအင်အားစုအားလုံးဒီမိုကရေစီနီလန်းကြကြမျှမြတ်တတ်တာတန်းတူညီတူပါဝင်ခွင့်ကင်းမဲ့နေတာကြောင့်လက်တွေ့အကောင့်တွေပေါ်ဖို့မဖြစ်နိုင်တယ်လို့ဒီရွေးကောက်ပွဲကြောင့်တိုင်းပြည်ထဲမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပဲကျယ်ပြန့်နေဆိုင်လာလိမ့်မယ်။ ကျွန်တော်တို့အကောင့်ထဲပေါ်နိုင်မှမြန်မာနိုင်ငံရေးအကြက်တဲဖြေရှင်းနိုင်မယ်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့လက်တွဲညီညီဆောင်ရွက်နိုင်ဖို့အရေးကြီးတာကိုထောက်ပြထားပြီးလူသားချင်းစာနာထောက်ထားမှုအရာထိတိယောက်ယောက်ကူညီနိုင်ရေးဟျူမန်နတေရီယန် intervention ဆိုတဲ့ရည်ရွယ်ချက်နဲ့အင်အားစုအားလုံးပါဝင်တဲ့လုပ်ငန်းစဉ်တရားပေါ်ဆောင်ဖို့လိုအပ်နေတယ်လို့ဆိုကြောင်းပါခင်ဗျာ
ဒီတွင်နိုင်တင်ဆက်ပေးနေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မအိတ်တနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုအလှည့်ပေးခြင်းပါတယ်ရှင် ကျေးဇူးပြုမင်္ဂလာပေါင်းတဲ့ပြည်သူနေနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း
ဒီရဆိုတဲ့ Facebook အကောင့်ပိုင်းစင်တော်ရရှင်ဖုံဖုံကတော့ဖြူရွေးရွေးဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ဖြာကျမ်းမာရှင်နန်းနိုင်ကြပါစေဆိုပြီးတော့ view ဓာတ်ရိုက်ထုတ်လွှင့်မှုအောင်မှာလာပြီးတော့မှတ်ချက်ရေးဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပေးရစုနဲ့ပြည့်ကျင်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့မင်းလာမျိုးကကိုရဲမင်းထုံးမှာကျမတို့စီကို email ကနေစာရေးလာတာဖြစ်ပါတယ်သူကတော့ကျွန်တော်ကဗီဒီယိုတွေကိုအမြဲနားဆင်နေတဲ့ပရိသတ်ပါ
အခုတော့ဒေါ်လာလာတန်ကိုမမြင်ရတာကြပါပြီ။ဆီယာမာကြီးနေမကောင်းလို့လား VOA ကနေပင်စင်ယူသွားလို့လားသိကြပါရယ်ဖြေချပေးပါနော်။ဟုတ်ကဲ့ပါကိုရဲမင်းထွန်းရေအန်တီဒေါ်လာလာတန်ကအလောက်ကနေအနားယူသွားလို့ဖြစ်ပါရှင်။နေကောင်းကြမှာပါရှင်။
တော်ဆင်မေးတဲ့အကြောင်းလေးပြန်ပြီးပြောပြပေးပါမယ်နော်။ကျမတို့နဲ့ပုံမှန်အဆက်တွေရှိပါတယ်ရှင်။အခုလိုမျိုးအန်တီဒေါ်လာလက်တန်းကိုလည်းသတိတရမေးမြန်းလာလို့ VOA အစီအစဉ်တွေကိုလည်းအမြဲတမ်းနားထောင်နေပုံရလို့ကျေးဇူးတင်ပါတယ်နော်။နောက်ထပ်စာရေးပြီးတော့ Messenger ကနေစာရေးမေးလာတဲ့တော်ရရှင်စာလေးကိုပြန်ချပေးကြပါလေ။သူကတခါတလေည9နာရီဓာတ်ရိုက်လွှင့်တာလွှင့်ပြီးပြီးချင်းပြန်တက်မလာတာဘယ်လိုရှာရမလဲတဲ့။ဟုတ်ကဲ့ပါ။ကျမကဘယ်မှာရှာတာပါလဲလို့ပြန်ပြီးတော့မေးထားပါရနော်။ Messenger ကနေစာပြန်ပေးထားပါရ။ကျမတို့ bemis.voanews.com ဒီကျမတို့ရဲ့ internet ဆာမျက်နှာပင်မ internet ဆာမျက်နှာမှာဓာတ်ရိုက်လွှင့်ပါရရှင်။Facebook YouTube မှာလည်းဓာတ်ရိုက်ပြီးပြီးချင်းသူတို့ကမိနစ်ပိုင်းအတွင်းမှာအဆအဆုံးပြန်တက်တက်ပါတယ်အကြောင်းမလို့ကြိုးစားကြည့်ပါအောင်ရှင်ဆိုလိုတာက Facebook မှာကကျမတို့ဒီဂျူရုကနေဓာတ်ရိုက်လွှင့်နေတာနဲ့တပြိုင်တည်း Facebook ကနေပြောလဲဓာတ်ရိုက်လွှင့်နေပါတယ်နော်ဒါမဲ့ဒီမိနစ်30စာဒါမှမဟုတ်လဲတနာရီစာအစီအစဉ်ပြီးသွားလို့ဆုံးသွားတဲ့အခါကျရင် Facebook ကအဲ့ဒီတနာရီစာလုံးအစီအစဉ်ကိုပြန်တင်ပေးနိုင်မှုမိနစ်အနေငယ်အချိန်ယူပြီးတော့သူတို့ဒီ file တစ်ခုလုံးကိုဆွဲတင်မှုစူးစမ်းပါတယ်ပြီးသွားတာနဲ့ချက်ချင်းပဲ Facebook မှာဒီဘယ်နှမိနစ်တုန်းကလွှင့်သွားရဲဆိုပြီးတော့အစအဆုံးဒီအဲ့ဒီလွှင့်သွားတဲ့ထုတ်လွှင့်ချက်အစအဆုံးကိုပြန်ပြီးတင်ထားပေးပါရနော်စူးစမ်းကြည့်ပါအောင်ရှင်စာရင်းနေကြတော့တော်ရှင်တယောက် VOA အစီအစဉ်ကိုနားဆင်ပြီးတော့သူနောက်ထပ်ကြားချင်တဲ့အကြောင်းအရာလေးထုတ်လွှင့်ပေးပါလို့ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါရစေ
မင်္ဂလာပါ VOA ရေးဂျွန်လ6ရက်နေ့ညကသတင်းမှာမြန်မာနိုင်ငံရဲ့မြေငရင်လှုပ်ခတ်မှုအကြောင်းကိုနားထောင်ရပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်လောက်ကအန်တီဒိုကင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်းလေးပြည့်ပြည့်ကျော်မကွေပြည့်ပြည့်ကျော်အကြောင်းကိုနားထောင်ခဲ့ရဖူးပါတယ်။ခုတစ်ခါနည်းပညာကဏ္ဍကနေပြီးတော့မြန်မာနိုင်ငံရဲ့ပြည့်ပြည့်ကျော်ကြီး9ခုထဲကကြံနေသေးတဲ့3ခုကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးပါအောင်လို့အန်တီဒိုကင်မျိုးသက်ကိုပြောပြပေးပါ VOA ရေးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါအဲ့ဒီ document မျိုးသက်ဒီစာကိုတွေးပါရယ်နော်အခုတလောလဲတခြားနိုင်ငံတွေမှာငရင်နေလှုပ်တဲ့တဲ့နေကြားနေရလို့ဒီမြန်မာနိုင်ငံကငရင်ကြောနဲ့ပတ်သက်ပြီးတော့ရှင်သိကျင်တဲ့အကြောင်းအရာကိုအဲ့ဒီ document မျိုးသက်တင်ပြပြဖို့ထပ်ပြီးတော့လဲတတိပေးလိုက်ပါမယ်နော်ကျွန်တော်ကငရင်ကလေးက view ရဲ့အစီအစဉ်ကို review ကနေအတန်လွှင့်ခဲ့ခြင်းကလေးကကျွန်တော်ဖေဖေ view ကိုနားထောင်တာမလို့ငယ်ရရဲ့ view ကိုကြိုက်ခဲ့တဲ့ပရိသတ်တယောက်ပါလို့ရေးလာတဲ့တော်ရရှင်စာကိုလည်းဖော်ပြပေးချင်ပါသေး
။ view အဖွဲ့သူအဖွဲ့သားတွေအားလုံးကိုကျမ်းမှာစိတ်ချမ်းသာကောင်းသောလူအင်ဆန္ဒများပြည့်ဝကြပါစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုရှိလို့ပါ။လူရင်းကိုပြောရရင်ကျွန်တော်တို့ပေးပို့တဲ့စာတွေ view ရဲ့မူဝါဒစီမင်းစည်းကမ်းတွေနဲ့မကန့်ညီလို့ဖတ်ပြလို့မရတဲ့အခါစာရအကြောင်းကိုတော့ပြန်ကြားပေးစေချင်တာပါ။ကျွန်တော်ဒီလိုတောင်းဆိုရတာကအရင်တော့က VOA ကလွှင့်ခဲ့တဲ့အစီအစဉ်တွေမှာမြန်မာပြည်ကပေးစာများဂန္ဓာကိုလုံးဝစိတ်ဝင်စားခဲ့ပါဘူး။ဒါပေမဲ့တကူမျိုးတစ်ကဦးလှထွန်းတို့မိတ္တိလာကဦးစိန်မောင်တို့ရေးတဲ့စာတွေနားထောင်ရတော့ဒီလိုစာတွေလည်းရေးလို့ရပါလားဆိုပြီးစိတ်ဝင်စားလာခဲ့ပါတယ်။နောက်တော့စာတွေရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်ကဦးလှထွန်းတို့ဦးစိန်မောင်တို့လိုအချက်အလက်အထောက်အထားအကူအကားတွေနဲ့မရေးတတ်ပါဘူး။ကျွန်တော်စိတ်ထဲရှိတာတွေရဲ့နောက်တစ်ခုကကျွန်တော်သိချင်တဲ့အကြောင်းအရာတွေကိုကျွန်တော်မရှာဖွေတတ်တာတွေကိုသိချင်လို့ VOA ကဝန်ထမ်းတွေကရှာဖွေစုဆောင်းတင်ပြကြရမှာတော်ကြလို့အားကိုးပြီးမေးမြန်းတဲ့စာတွေပဲရေးတာကများပါတယ်ကျွန်တော်မှတ်မိသမျှကျွန်တော်ရေးခဲ့တဲ့စာတွေတဲကအဖေများနေ့ရေးတဲ့စာနဲ့အခြားစာနှစ်စောင်ဖတ်ပြတာကြားခဲ့ရပါတယ်ကျန်တဲ့စာတွေကတော့ရောက်မရောက်မသိပါဘူးခမဖတ်မပြတာကတော့ VOA ရဲ့မူနဲ့မကိုက်လို့ဖတ်မပြတာလို့ယူဆပါတယ်စာရောက်မရောက်ကိုယ်တော့ကျွန်တော်ရေးတဲ့စာတွေကို Messenger ကရော email နဲ့ Viber တွေကပါပို့ပေးခဲ့တော့ဘယ်နည်းလမ်းကပို့တဲ့စာကမရောက်တာလဲသိချင်လို့ပါကျွန်တော်ကလည်းရေးပြီးပို့တဲ့စာတွေကိုတကြမထားပဲဖြတ်လိုက်တော့ဘယ်စာကိုဘယ်နည်းနဲ့ပို့ခဲ့တယ်ဆိုတာမမှတ်မိလို့ပါဒါကြောင့်စာရောက်မရောက်သိချင်တာလဲပါသလိုဖတ်ပြလို့မရနိုင်တဲ့စာတွေကိုလည်းသိချင်လို့ပါခင်ဗျာ
โอเคပထမအဆုံးပြောချင်တာကတော့စာရေးတာကျေးဇူးတင်ပါတယ်ဆိုတာပါနော်ဒီ Messenger ကနေပြီးတော့ရေးတဲ့စာအခုကျွန်မလက်ခံရရှိပါတယ်စာရေးကိုလည်းကျွန်မတို့အခောက်တိုင်းမဟုတ်ရင်တော့မှအလင်းတင်လို့ဖော်ပြပေးပါတယ်နော် view ကိုစာရေးတဲ့နေရာမှာလည်းကျွန်မတို့စီကံတတ်မှတ်ချက်ဆိုတာမျိုးမရှိပါဘူးတကူတော့ရှိပါတယ်ပုံကိုရေးတိုင်ကြားမှုမျိုးဆိုတော့ဖော်ပြပေးလို့မရပါဘူးနော်ကျန်တဲ့စာရေးကတော့အကုန်လုံးအဆင်ပြေပါတယ်အခုဒီစာရေးလာတဲ့ Messenger ကနေပြီးတော့လဲကျွန်မစပြန်ပေးထားပါတယ်ရှင်အဲကြောင့်မလို့ဒီနေရာကရရဲဆိုတာတေးစာသိအောင်လို့ပါနော် view ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် ပြည်ပပေးပို့လာတဲ့တော်ရရှင်ရဲ့စာရီတွေမှာနေ့စဉ်ကျင့်လျက်ရပွားမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စတွေနောက်ပြီးနိုင်ငံရေးနိုင်ငံရေးစီးပွားရေးဒါရင်းနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့တော်ရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါတယ်အဲ့ဒီထက်ကတချို့ကိုခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်
ပြည်ရေးမင်္ဂလာပါကျွန်တော်ကြားပြင်းနေတာပါဆိုပြီးရေးလာတဲ့တော်ရရှင်တယောက်ကတော့လူသားချင်းစာနာထောက်ထားမှုအကူအညီကစစ်ကောင်စီနဲ့တွားတော့လွယ်ကော်မြူနဲ့နေတဲ့သူတွေသာသူ့ဝေးတဲ့အတုံးဆောင်စံလေးကိုရကြပြီကျွန်တော်တို့လိုတော်တဲ့တောင်နဲ့အမှန်တကယ်ဆက်ရှောင်နေရတဲ့သူတွေမရကြပါဘူးမြန်မာစီလူသူတို့ဖြစ်နေပါတယ်သူတို့အကူအညီကိုနေရာတိုင်းရောက်ဖို့ဆိုရင်တော့စစ်ကောင်စီနဲ့ပဲတွားလို့မရသ
ဒုက္ခတွေတွေမရရှိပါဘူးဆိုတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တော့ဒီမှာလည်းရက်ချင်ပါတယ်ရှင်။ရှင်းတဲ့ဘက်မှာသောရရှင်နေပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီဝီမြန်မာပိုင်းသောအရှင်နေတဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းဟာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖီဝီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမြင်လာတဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေးတယ်။ကျမတို့ရဲ့ Internet ဆာမြင်လာလိပ်စာက bambi.voanews.com ဖြစ်ပါသေးတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်ရဲ့ရှင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာခန္ဓာပါရှင်အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတော့မညံ့ညွတ်လွင်တင်ဆက်ပေးထားပါရဲ့ရှင
်ဖာမာနိစ်ဖာမာနိစ်
Democracy.
Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy. Democracy.အဲ့ဒီနိုင်ငံတွေထဲမှာ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ အများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်နိုင်မှုရှိတဲ့ဥပဒေစီးနင်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာကွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။ဒီဟာဒီပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်းမတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်။လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း 23 နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာမှဒီမိုကရေစီအပြည့်အဝဆုံးထိပ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden,New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။ Scandinavian နိုင်ငံတွေလို့ပြောကြတဲ့ဘူရောပါတိုင်မြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်းတွေထဲမှာတွေ့ရပါတယ်။အာရှတိုင်မှာတော့ Taiwan, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်းမှာတွေ့နိုင်ပါတယ်။အာရှနိုင်ငံတွေလေးကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကိုတော့ဒီမိုကရေစီပြေဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာရှနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဂနစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိပ်တန်းငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအင်္ဂလိပ်ချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံဆင်းမှာတွေ့နိုင်ပါတယ်ရှင်။
မညညလူရဲ့သတင်းတွေအတုတအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးချင်ပါတယ်။မက္ကဆီကိုစီးတီးမှာလူ14,000ကျော်လောက်ကလက်ဝှေ့တင်နှံတက်ပြီးတော့ Genix ကမ္ဘာစံချိန်ချိုးလိုက်တဲ့အကြောင်းနဲ့ Australia မှာတော့စားသုံးသူတွေအပေါ်မှာရိုင်းပြတဲ့ဘာသာစားတောက်ဆိုင်တစ်ခုရေးပန်းစားနေတဲ့အကြောင်းဒီလိုကမ္ဘာတစ်လွှာကထူးခြားတဲ့သတင်းတွေကိုကိုငင်းချင်းနဲ့မက္ကင်ပြူထွေးတင်ဆက်ပေးထားပါရရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့ရဲ့မြို့လယ်အကြီးကျယ်ရှင်ပြင်းဇိုကာလိုမှာပြီးခဲ့တဲ့သတင်းမှာကလူပေါင်း 14,000 ကျော်လက်ဝှေ့တင်းတန်းတက်ပြီးဂင်းနီကမ္ဘာစံချိန်ချိုးလိုက်ပါတယ်။မက္ကဆီကိုနိုင်ငံတော်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အနီအဖြူအစိမ်းရောင်တွေအတိုင်းဝတ်ဆင်ထားကြတဲ့လူတွေဟာရှင်ပြင်းမှာစုဝေးပြီးတော့လေ့ကျင့်ခန်းလုပ်ခဲ့ကြတာပါ။ဒေသခံလက်ဝှေ့အကျော်မော်တွေကနိုင်ဝက်ကြာတင်းတန်းကိုပို့ချပေးခဲ့ပါတယ်။ကမ္ဘာပေါ်မှာလူအများဆုံးတင်းတန်းလာကြရတဲ့လက်ဝှေ့တင်းတန်းအဖြစ်လူပေါင်း 14,299 ယောက်နဲ့ဂင်းနစ်မှတ်တမ်းဝင်သွားတာပါဒီပွဲကိုတော့မက္ကဆီကိုစီးတီးမြို့ရဲ့အစိုးရနဲ့ကမ္ဘာလက်ဝှေ့ကောင်စီကစီစဉ်ခဲ့တာဖြစ်ပါတယ်အရင်စံချိန်ကတော့2019ခုနှစ်ကရုရှားနိုင်ငံမော်စကိုမြို့တော်မှာလူ 3,000 တက်ရောက်ပြီးကမ္ဘာစံချိန်ချိုးထားတာ
ပါဩစတြေးလျနိုင်ငံစီးတီးမြို့မှာလာရောက်စားသုံးသူတွေပေါ်ရိုင်းပြတဲ့ဘာကောက်စားတောက်ဆိုင်တစ်ဆိုင်ရေပန်းစားလူကြိုက်များနေပါတယ်ကရန်လို့နာမည်ပေးထားတဲ့ဒီဆိုင်မှာဆိုင်ဝန်တန်းတွေကရိုင်းပြတယ်လို့ဝန်ဆောင်မှုတွေကလည်းမကောင်းပါဘူး။ဒါတွေကိုတိုင်ကျင်အောင်ဆိုင်တာဝန်ကမန်နေဂျာကလည်းမရှိပါဘူး။ဒါပေမဲ့လည်းစားသုံးသူတွေကအဲ့လိုဆိုင်မျိုးကိုသဘောကျနေပါဗျ။ဒီဆိုင်ဟာ you are such a current current လို့အမျိုးသမီးဆိုတဲ့အတုံးနှုံးကပောက်ဖွားဖန်တီးခဲ့တာဖြစ်ပြီးတော့အရာရာတိုင်းကိုဝေဖန်ပြစ်တင်တဲ့သူကိုရည်ညွှန်းတာပါ။ current စားတောက်ဆိုင်ရဲ့ဆောင်ပုဒ်ကလည်းစားသုံးသူဟာအမြင်မှားတယ်ဆိုတဲ့ဆောင်ပုဒ်နဲ့လုတ်ကင်နေတာဖြစ်ပြီးတော့2021ခုနှစ်အော်တိုဘာလာတုန်းကအစမ်းစတင်ဖွင့်လှစ်ခဲ့တာပါအဲဒီနောက်လူကြိုက်များလာတာကြောင့်မဲလ်ဘုန်းမြို့မှာတဆိုင်ဘရစ်ဘိန်းမှာတဆိုင်နဲ့ UK နိုင်ငံရှက်ဖီးမှာတဆိုင်ဖွင့်လှစ်နိုင်ခဲ့ပြီးပတ်မြို့မှာလည်းနောက်တဆိုင်ဖွင့်ဖို့ရှိပါတယ်ဆိုင်ဝန်တန်းတွေကိုစားသုံးသူတွေကဆဲဆိုချိန်ပေါင်းလို့ရပြီးတော့ဝန်တန်းတွေကလည်းစားသုံးသူတွေကိုဆဲဆိုချိန်ပေါင်းနိုင်တာပါဒါပေမဲ့လည်းအခြေခံလိုက်နာရမယ့်စည်းကမ်းလေးတွေတော့ရှိပြီးတော့အဲဒီစည်းကမ်းတွေကမတန်ဆွမ်းတွေကိုမနှိမ်ချဖို့နဲ့လူမျိုးရင်းနဲ့လိမ်ပိုင်းဆိုင်ရာခွဲကြတဲ့ဆဲဆိုမှုတွေမလုပ်ဖို့ဖြစ်ပါတယ်။အဲ့ဒါတွေကိုမလိုက်နာနိုင်ရင်တော့ဆိုင်ထဲကနေမောင်းထုတ်ခံရနိုင်ပါတယ်။ဆိုင်ဝန်ထမ်းတွေအတွက်လည်းမကောင်းတဲ့စိတ်ကိုအကုန်လွှတ်ထားပြီးအလုပ်ထဲမှာစိတ်လွတ်ကိုယ်လွတ်ဆဲဆိုလို့ရတယ်လို့စားသုံးသူတွေအနေနဲ့လည်းဒါတွေကိုထိုင်ကြည့်ပြီးသဘောကျနေနိုင်ပါတယ်။က
ရန်ဆိုင်ကစားတောက်တွေကစားလို့ကောင်းပါတယ်လို့စားသုံးသူတချို့ကတော့မှတ်ချက်ပေးပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာစီးပွားရေးတင်ပတ်ကစဲချိတ်ရင်ဖို့စွန့်စားရတာကိုကြိုက်တဲ့သူတွေအတွက်ဆက်ပြကွက်ကားပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ Minus Garaispi နဲ့ဘရိုမာဒီယိုမျိုးအနီးကတောင်တန်းတွေပေါ်မှာအင်ဂျင်မပါတဲ့ဆက်ပြကွက်ကားသေးသေးလေးတွေကိုတာမော်ကအချိန်နဲ့လှိမ့်ချပြီးပြန်ရတာဖြစ်ပါတယ်။ဒီတာမော်ကလှိမ့်ချရတဲ့အချိန်ကြောင့်ကားလေးတွေဟာတနအီကို100ကီလိုမီတာကျော်နှုန်းအထိသွားနိုင်ပါတယ်။ဒီကားလေးတွေမှာအင်ဂျင်မပါပေမဲ့အချိန်ကိုထိမှုအတွက်ဟန်ဘရိတ်တော့ပါပါတယ်။ဒီကားလေးတွေကိုတစ်သားတာမဟုတ်တန်လေးတွေနဲ့တိဆောက်ထားတာဖြစ်ပြီးတော့အရှိ3မီကျော်ကနေ9ပေလောက်ရှိပါတယ်။ပုံစံမျိုးစုံနဲ့ရှင်ပြန်ကြတာဖြစ်ပြီးရိုးရိုးနဲ့FLX ပြိုင်ပွဲတွေဖြစ်ပြီးတော့ FLX ပြိုင်ပွဲမှာပိုးပြီးတော့ကြီးတဲ့ကားတွေပါဝင်ပြီးကီလို60လောက်အထိလေးပါတယ်။ကီလိုမီတာ100ကျော်နှုန်းနဲ့သွားနေတဲ့အချိန်မှာကားမောင်းနေတဲ့သူကခီးတဲ့အဖြစ်ကိုပြောင်းသွားတယ်လို့ပါဝင်ရှင်ပြိုင်သူတို့ကပြောပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာ software engineer တယောက်က Microsoft Company ကထုတ်တဲ့ Internet Explorer IE browser ရန်နာသွားတဲ့အထိမ်းအမှတ်ဖြစ်အုပ်ဂူလေးတစ်ခုဖန်တီးခဲ့ပါတယ်။software engineer John Kiyong အနေနဲ့ပြီးခဲ့တဲ့25နှစ်တာကာလအတွင်း IE browser နဲ့ပတ်သက်ပြီးကောင်းတာရောမကောင်းတာရောကြုံခဲ့ရတာကြောင့် American dollar 330ကျော်အကုန်ခံပြီးတော့ IE သင်္ကေတထွန်းထူထားတဲ့အုပ်ဂူလေးတစ်ခုကိုဖန်တီးခဲ့တာပါ။အဲ့ဒီအုပ်ဂူပေါ်မှာသူဟာတခြား browser တွေ download လုပ်ဖို့ကြိယာကောင်းတစ်ခုပါလို့ရေးသားခဲ့ပါတယ်။ IE browser ဟာတခြား internet browser စံနှုန်းတွေလိုမဟုတ်ဘဲသူ့စံနှုန်းနဲ့သူလုပ်ထားတာကြောင့်အသုံးပြုဖို့လှုပ်ဆောင်ရတာခက်ခဲပြီးအဆင်မပြေဘူးလို့ဂျွန်ကပြောပါတယ်။ဒါကြောင့်ဒါကိုထုတ်လုပ်မှုရန်နာလိုက်တာကောင်းပါတယ်လို့ဂျွန်ကပြောပါတယ်။ Internet ကွန်ရက်စပေါ်စင်တုန်းက IE ကိုပဲ Internet သုံးသူတွေအားထားခဲ့ရတဲ့1995ခုနှစ်2000ပြည့်နှစ်အစောပိုင်းတွေမှာတော့ဒီဟာကိုလူသုံးများခဲ့ပြီး2000ခုနှစ်နောက်ပိုင်းမှာတော့ Google Chrome လောက်လူသုံးမများတော့ပါဘူး။ကိုရီးယားနိုင်ငံကအစိုးရဘဏ်နဲ့ဈေးဝယ်အင်တာနက်စာမျက်နှာတွေဟာပြီးခဲ့တဲ့နှစ်ပိုင်းတွေအထိ IE ကိုပဲ default အလိုလျောက်အသုံးပြုအောင်လုပ်ထားခဲ့တာပါခင်ဗျာ
။ကိုငင်းချင်းနဲ့မခင်ဖြူထွေးတင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ပါရှင်။ဒီကနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။VUE ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ VUE ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်ပြပြပေးပါရှင
်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးသုံးသတ်ဖြတ်မှုအတွက်တာဝန်ခံမှုရှိရေးဖြေအားပေးရေးဟာနိုင်ငံတကာနဲ့အာဆီယံရဲ့ကိစ္စလည်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်။ VOA ဘင်္ဂလားဌာနနဲ့ဝါရှင်တန်ဒီစီမှာလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းကမ်းမှာသံအမတ်ကြီးပီတာဟတ်စ်ကဂျော်လာ20ရင်းတွေကခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားကယူကရိန်းမြို့တော်ကိုတင်းတွင်လေးကပြန်လည်တိုက်ခိုက်လိုက်ပါတယ်။အနည်းဆုံးလူနည်းတိုက်ခန်းတွေအဆောက်အုံတစ်ခုထိမှန်ခဲ့တယ်လို့ခီးမြို့တော်ဝင် Vitaly Kitschko ကပြောပါတယ်။ဒီ7လို့တီးကြတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ9နိုင်ငံကဂျာမနီနိုင်ငံမှာထိပ်သီးညီလာခံစတင်လိုက်တဲ့တင်းကလေးနေမှာပဲအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ကမ္ဘာစီးပွားအင်အားကြီး9နိုင်ငံ G7 အနေနဲ့ရုရှားနိုင်ငံကရွှေတင်သွင်းတာတွေကိုစိုင်းလိုက်တော့မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဒါကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုဒါခတ်တဲ့အနေနဲ့ရုရှားနိုင်ငံကပို့ပြီးအထူးကြံသွားအောင်လှုပ်ဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။ရုရှားရဲ့အကြီးအကဲဆုံးပြည်ပပုဂ္ဂိုလ်ဖြစ်တဲ့လောက်စာစီပြည်ရွှေဟာဒုတိယအများဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ကမ္ဘာချမ်းသာဆုံးဒီမိုကရေစီနိုင်ငံခေါင်းဆောင်တွေရဲ့စီဝေးကိုဂျာမနီနိုင်ငံကအင်ရှင်ဖြစ်တနင်္ဂနွေနေ့ကစတင်လက်ခံကျင်းပနေပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကခေါင်းဆောင်တွေဟာဂျာမနီနိုင်ငံကတောင်တန်းမြို့တစ်မြို့မှာစီဝေးတိုင်ပင်နေကြတာပါ။အစီအဝေးက၃ရက်ကြာမှာဖြစ်ပါတယ်။ဒီစည်းဝေးမှာယူကရိန်းပေါ်တညီတညွတ်ထဲထောက်ခံတာကိုပြသကြမယ်လို့မျှော်လင့်ကြောင်းနိုင်ငံရေးသုံးသပ်သူတွေကထင်မြင်ကြပါတယ
်။တင်းငွေညပိုင်းတွင်နောက်ဆုံးရသတင်းအချင်းချုပ်ကိုဥတီမောင်တန်ပြောပြပေးခဲ့ရပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရနိုင်ဖြစ်ပါတယ်။
ရုပ်ပိုင်းနဲ့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်နဲ့ TN1 တို့ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပြီးခဲ့တဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ် PP ချင်းညာ10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဖြူရီစီစဉ်တွေကိုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါရှင်။
This program has come to you from the Voice of America, Washington.